ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံရဲ့အနောက်ဖက်ခြမ်းကန်ချနာပူရီပြည်နယ်စံယုတ်နယ်စပ်ကနေအခုရက်ပိုင်းတွင်ယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေအုပ်စုလိုက်ဝင်ရောက်လာနေတာကိုထိန်းချုပ်နိုင်ဖို့ကန်ချနာပူရီပြည်နယ်အုပ်ချုပ်ရေးမှူးကျရာကီရဲ့ပွန်ဆောဝတ်ဦးဆောင်ပြီးတက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေနဲ့အရေးပေါ်အစည်းအဝေးပြုလုပ်ခဲ့ပါတယ်
เข้ามาว่ามีการติดเชื้อหรือไม่นะครับก่อนที่จะดำเนินการตามกระบวนการของกฎหมายนะครับ
กัญชนาบุรีปีเนี่ยอุชุยมูပြောတော့တာကတော့အစည်းအဝေးဆုံးဖြတ်ချက်အရာအရေးပေါ်လောက်ရမယ့်ဟာကတော့ချက်ချင်းနေထုတ်တာနဲ့ကိုဗစ်ကပ်ပိုးစစ်ဆေးပြီးအရေးယူတာတွေစတဲ့အချက်နှစ်ချက်ကိုစတင်လှုပ်ဆောင်တော့မှာဖြစ်ပါတယ်အခုလိုမျိုးအလုံးရင်းနဲ့ဝင်ရောက်လာနေမှုတွေကြောင့်ထိုင်းနိုင်ငံသားလူမဟုတ်ပွဲစားတွေကိုပါထိရောက်စွာအရေးယူသွားမှာဖြစ်တယ်လို့လည်းပြောဆိုသွားတာပါတရားမဝင်ဝင်ရောက်လာနေမှုကိုတားဆီးနိုင်ဖို့ထိုင်းဆိုရကဥပဒေသစ်တွေချမှတ်ပြီးအခုမေလမှာစတင်ကျင့်သုံးမယ်လို့လည်းပြောပါရယ်ချမှတ်လိုက်တဲ့နေဆက်ဆိုင်ရာဥပဒေသစ်ရမြန်မာနိုင်ငံရဲ့နေဆက်ထိုင်းဘက်ခြမ်း10ကီလိုမီတာအကွာအတွင်းမှာဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေကိုတော့ချက်ချင်းနေရပြန်နှင်ထုတ်မှာဖြစ်ပါရယ်ထိုင်းနိုင်ငံအတွင်းပိုင်း10ကီလိုမီတာထက်ကျော်ပြီးဝင်ရောက်လာသူတွေကိုတော့နေဆက်အမှတ်36ရဲတင်နှန်းကျောင်းမှာထိမ့်သိမ်းထားပြီးကိုဗစ်ရောဂါကပ်ပိုးရှိမရှိဆက်လက်စစ်ဆေးအရေးယူသွားမှာဖြစ်ပါရယ်ထိုင်းနိုင်ငံကကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေလူဝင်ထွက်အားလုံးကို2020ခုနှစ်မတ်လကတည်းကပိတ်ပင်ထားတာဖြစ်ပါတယ်။အခုလိုမျိုးထိုင်းဘက်ကတားမြစ်ထားတဲ့အတွက်ထိုင်းနိုင်ငံတည်းမှာအလုပ်လုပ်ချင်တဲ့မြန်မာနိုင်ငံဘက်ကသူတွေအနေနဲ့ရတဲ့နည်းနဲ့ထိုင်းနိုင်ငံဘက်ကိုဝင်ဖို့အတွက်စ조사နေကြတယ်လို့စစ်ကောင်စီကဖမ်းဆီးအရေးယူမှာကိုစိုးရိမ်လို့ထွက်ပြေးလာကြသူတွေလည်းပါပါတယ်။ဒါနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED အဖွဲ့ကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ်
။ကျွန်တော်တင်တာတော့ဒီအများကြီးဆိုတော့ဒီအလုပ်ရှားတာနဲ့တက္ကနာရှိရှိတာပေါ့။ဒီလိုလိုရရှိတာပေါ့။ဒါနဲ့လည်းအဲ့ဒီကြားထဲမှာအတန်းကြီးမှာအခုလိုမျိုးလိုက်ပြီးတော့လူငယ်လူရွယ်မှန်းများတော့လိုက်ပြီးတော့ဖမ်းဆီးဟိုလုံနေတာ။ဟိုလုံနေတာကျတော့တချို့လည်းဒီကိစ္စကအများကြီးကအကုန်လုံးသူခေါမလဲဆန္ဒထုတ်ဖော်တာတော့အကုန်လုံးကပါနေကြတာလေဒီဆိုတော့အဲ့လိုလူတွေအကုန်လုံးဒီလိုမျိုး900နာစာကြီးဆွဲပြီးညစုံဝင်ပန်းလုပ်နေကြတာဒီလူတွေကအဲ့လိုဟိုနေရာတွေဝယ်ပြီးနေဆိုတော့အဲ့ဒီအုပ်စုတွေမှလည်းပါလာနိုင်တယ
်2021ခုနှစ်အေဘီလအတွင်းမှာမြန်မာနိုင်ငံသားအများဆုံးဝင်ရောက်လာနေတဲ့ကန်ချနာပူရီပြည်နယ်စိုက်ရုံနယ်စပ်ဟာမြန်မာနိုင်ငံတကွေဒေသနဲ့အနီးဆုံးမှာရှိနေတာပါတရားမဝင်ဝင်ရောက်လာသူတွေဟာတော်လန်တိုင်းချေချင်းခကြီးနဲ့သုံးဘက်ကနေတစ်ဘက်ကြားအချိန်ယူလမ်းလျှောက်လာခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးမတည်ငြိမ်မှုကနေဖိနှိပ်မှုတွေပုံမဖြစ်ပွားလာနေတာလေအလုတ်ကန်ရှားပါပြီးဆင်းရဲကြက်တဲမှုတွေကြောင့်တစ်ဖက်နိုင်ငံမှာရရအလုတ်လုပ်ဖို့အတွက်နေဆက်ကိုထွက်လာနေကြကြောင်းအလုတ်သမားကြီးလှုပ်ရှားသူတွေကပြောဆိုပါရရှင်